တော်ရရှိပါခင်ဗျာအခုဆက်လက်ပြီးမြန်မာအရေးသုံးသပ်ချက်အစီအစဉ်ကိုနားဆင်ကြရမှာဖြစ်ပါတယ်မြန်မာပြည်သူတရားလုံးမျှော်လင့်နေရတဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်နဲ့တိုင်းဒေသနိုင်ငံရေးပါတီတွေဆွေးနွေးညှိနှိုင်းရေးဆက်တင်တဲ့အချိန်မှာပဲတွေ့ဆုံမဲ့နေရာနဲ့ပတ်သက်ပြီးတော့အငင်းပွားတဲ့ကိစ္စပါတီကူစလဲတွေနဲ့တွေ့မလားရွေးကောက်ခံအမတ်တွေနဲ့တွေ့မလားဆိုတဲ့လူပုဂ္ဂိုလ်ဆိုင်ရာအငင်းပွားတဲ့ကိစ္စတွေနဲ့ရင်ဆိုင်နေရပါတယ်ဒီအခက်အခဲတွေကိုဘယ်လိုကျော်လွှားရမလဲဆိုတာမြန်မာအရေးသုံးသပ်သူဒေါက်တာဒီမုံသန်းနဲ့ကျွန်တော်ကြိုးစားဆွေးနွေးဆုံးသတ်ထားပါတယ်ဒီမန်ဘန်ကတော့ဒီခက်ခဲတွေကိုမလွှဲမသွေကျော်လွှားနိုင်နိုင်မယ်လို့ယုံကြည်တဲ့ဆိုရဲကြောင့်အခုလိုစတင်ဆွေးနွေးပါတယ်
။ကျော်တော့ပါလိမ့်မယ်ဆရာ။ဒါကျွန်တော်ကဒီလောက်ဟိုဟိုမဆွေးရင်ပါဘူး။ဟိုနားထောင်ပါလိမ့်မယ်။ဒီဟာဘာကြောင့်ဖြစ်တယ်လဲဆိုတာလည်းနားထောင်ပါ။ဒါပေမဲ့ဒါတဲ့ပုံပြီးအရေးကြီးတာကဘာလဲဆိုတော့ပါတီတွေရဲ့ဆုံးဖြတ်ချက်ချဖို့စနစ်ပဲ။ဒါကစကားပြောတယ်လို့ထင်တယ်။ NLD ဘက်မှလည်းရှိတယ်။တိုင်းမပါတီတွေဘက်မှလည်းရှိတယ်။အထူးသဖြင့်တိုင်းမပါတီတွေကလည်းပါတီတစ်ခုတည်းမဟုတ်ပဲပါတီတွေကိုပေါင်းပွဲထားရတာဖြစ်နေကြတယ်။ဒါကလည်းအချိန်နဲ့အစ်စ်ဖြစ်ဒီအချိန်နဲ့အစ်စ်တွင်းထဲမှာအထက်ကျဲတွေကြုံရတာပါပဲဒါကတင်ယူပြီးတော့တယောက်နဲ့တယောက်နားလည်ပြီးတော့ကြော်လွားသွားလို့ရမယ်လို့ကျွန်တော်ထင်တယ
်ဟုတ်ကဲ့ energy မှာကြတော့တပါတီတဲ့ပေါ့တပါတီတဲ့တော့မှများသောအဖြစ်စီးစီအဆုံဖြတ်တဲ့ဆိုပေမဲ့လည်းတဲ့တဲ့ပြောရင်တော့လူတယောက်တည်းအဆုံဖြတ်တဲ့ပါတီဥက္ကဋ္ဌရဲ့ညွန်ကြားချက်တိုင်းလှုပ်ကြရတယ်လို့ဆိုရင်ပို့ပြီးတော့နားလည်နိုင်မယ်ထင်ပါတယ်ဟုတ်တိုင်းရင်းသားပါတီဒီမှာတော့ဟုတ်တယ်အများကြီးစုထားတဲ့အတွက်ကြောင့်နှီးရတယ်ဘာညာအခက်ခဲရှိတယ်။နယ်ဒီဘက်ကဘာကြောင့်လိုက်ပြီးမတွေ့နိုင်ကြလဲအဲ့ကိစ္စ။အဲ့ဒါမှသူတို့တွေးမှသာလျှင်သူတို့ရဲ့သဘောကိုတဲဝတ်တောင်နားထောင်ဖြစ်မှာပေါ့။အခုမတွေ့ရင်နားမထောင်ဖြစ်ပဲနဲ့ပို့ပြီးတော့ကြံ့ကြံ့အောင်မှာပဲ
။အကျိုးသက်မှဒီဖွဲ့ချုပ်ရဲ့ဘုံမှုလုံးမှုဆောင်ကော်မတီကစဉ်းစားတဲ့အခါမှာဘယ်ဟာကပျော်ပြောင်းစွာဆုံးဖြတ်နိုင်တဲ့နယ်ပယ်ဖြစ်တယ်။ဘယ်ဟာကတော့ကျွန်တော်တို့စီးစီကိုပြန်လဲပြီးတော့တင်ပြဖို့လိုတယ်ဆိုတော့ကြိုတင်ညီတိုင်းဆုံးဖြတ်ထားတဲ့စနစ်ကလေးတစ်ခုလိုနိုင်တယ်လို့ထင်တယ်အထူးသဖြင့်အခုလိုပါတီကနေမှကိုယ်စားလှယ်အဖွဲ့အစည်းနဲ့လှုပ်ပြီးဆွေးနွေးတဲ့အခါမှာပေါ့နော်ဒါကလည်းဒီလိုလှုပ်လှိမ့်လှုပ်ထအချိန်ကြီးစိတ်မများလာဘူးအတွေ့ကြုံပါဆိုတော့အခုဆိုရင်ဒီလိုကြုံတွေ့ရတဲ့အတွက်ကြောင့်ပြန်လဲပေါင်းထုတ်ပြီးဆုံးဖြတ်ချက်ချဖို့စနစ်ကိုပြင်နိုင်နိုင်တယ်လို့ထင်တယ်ဒီတိုင်းထဲမှာလည်းကျွန်တော်တို့ဒီဒါကတော့စသည်ထိတ်ကလေးကိုကလည်းမြို့သားဒီမိုကရေစီအဖွဲ့ချုပ်မှာတွေ့ဆုံဖို့ဆိုပြီးတော့ပြောထားတယ်ပြောထားတဲ့အခါမှာလက်ခံပြီးဆိုတဲ့ကိုကလည်းသဘောတူတယ်လို့ကိုဘက်ကလက်ဒီဘက်ကယူဆတယ်လို့ဒီလိုနားလည်ပါတယ်ဘာမှမဟုတ်တော့တိုင်းနာပါတီတွေဘက်ကလည်းသူတို့ကြားထဲမှာဆုံးဖြတ်ချက်ချဖို့စနစ်ကိုဘယ်လိုလုပ်မလဲဒီလိုကိစ္စမှာကောပို့ပြီးတော့ပျော်ကြောင်းတဲ့နေပဲကိုထားလာအလားတူပေါ့ဖွင့်ဆိုသတ်မှတ်ကြဖို့လိုမယ်ထင်တယ်ဒါကလည်းပုံပွင့်လင်းလင်းလဲနောက်ပြစလုံးကပြောလို့ရပါဒါကတော့ကျွန်တော်တို့ဘက်ကသုံးပြပိုင်မရှိတဲ့ပဲဖြစ်တယ်ဒါကတော့သုံးပြပိုင်မရှိဘူးပဲဖြစ်တယ်တယောက်နဲ့တယောက်သိပေးထားကြရင်ပိုကောင်းတယ်ဒီလိုစနစ်မျိုးစုတော်သွားလို့ရှိရင်မပြေလည်စရာမရှိပါ
ဟုတ်ကဲ့နောက်တစ်ပိုင်ဒုတိယပိုင်းကိုကျွန်တော်မြင်နေတယ်အဲ့ဒါကဘာလဲဆိုတော့ဘယ်သူတွေနဲ့တွေ့မလဲတကယ်တော့တိုင်းရင်းသားပါတီတွေရောလူတွေရောမျှော်လင့်ထားတာကတော့တိုင်းရင်းသားပါတီကိုယ်စားလှယ်နဲ့တွေ့မှာ NLD ပါတီကိုယ်စားလှယ်ကလာပြီးတော့တွေ့မယ်အဲ့လိုပဲသူတို့နားလည်ထားရပါတယ်ဒါပေမဲ့အခုတကယ်တွေ့တဲ့အခါကျတော့ဒီကောက်ခံထားရတဲ့ကုစလေတွေနဲ့တွေ့မယ်ဆိုတာမျိုးဖြစ်သွားတော့အဓိကအမျိုးသားပြန်လဲစစ်မြေကြီးကပါတီချင်းပြန်လဲစစ်မြေကြီးကပူပြီးအရေးကြီးတယ်ထင်ပါတယ်ကျွန်တော်ခုပြောရင်ပြီးခဲ့တဲ့ပထမစတန်းတုန်းကပြင်းသားပါတီတွေကကုစလေတချို့ကိုယာဒုပေးရဆီဥမာခိုင်ကဥေးဆောင်ကိုအမျိုးသားလွှတ်တော်ဒုတိယဥက္ကဋ္ဌခန့်လိုက်တယ်သူ့ရဲ့သက်ဆိုင်တဲ့ပါတီနဲ့မညှိခဲ့ဘူးအဲ့အတွက်ကြောင့်ပါတီတွင်းမှာကွဲပြဲမှုတွေဖြစ်သွားတယ်ထူးထူးလကောက်ပဲစံပါလေပဲ SNLD ကဆိုင်းညွန့်တွေကိုကန့်ခန့်တယ်သူတို့ကတော့ပါတီနဲ့မညှိလို့ဆိုပြီးလက်မခံခဲ့ဘူးဆိုတော့အခုလို့ပါတီနဲ့မညှိပဲနဲ့သူတို့လိုရာခေါင်းခေါက်ပြီးတော့လုပ်တဲ့ကိစ္စမျိုးလုပ်ခြင်းအပြင်အဲ့ဒီပါတီရင်းမှာတိုင်းသားပါတီရဲ့အကွဲပြဲဖြစ်သွားစေတယ်ဆိုပြီးတော့တချို့ကအဲ့ဒါကိုထောက်ပြနေကြတယ်ဆရာတော်ဘောကဘယ်လိုပြောချင်လဲဆရာ
ဟုတ်ရေဘူးကအပြင်ဟိုနားထောင်မယ်လို့ဆုံးဖြတ်ထားပြီးလေအပြည့်လဲနိုင်မယ်လို့ထင်ပါတယ်နားထောင်ပြီးလိုက်တယ်ဆိုတော့ဟာပါလဲဆိုရင်အမျိုးသားပြန်တယ်တင့်ပြည်လို့ပြောတဲ့အခါမှာကျွန်တော်အခြေခံမူကတော့မတူတဲ့ဖွဲ့ဆိုသတ်မှတ်ချက်တွေရှိတယ်နားလည်ပုံတွေရှိတယ်အဖွဲ့နှစ်ဖွဲ့ရှိရင်အဖွဲ့နှစ်ဖွဲ့နားလည်ပုံမတူဘူးအဲ့ဒါရှင်တွဲနေထိုင်လို့ဘယ်လိုရနိုင်မလဲဆိုတာဆိုတာကိုရှာဖွေတာပါပဲအဲ့တော့ခုနဆရာပြောနေတယ်ပါတီနဲ့လူပုဂ္ဂိုလ်ရွေးကောက်ခံဆိုတာကလည်းတပါတီနဲ့တပါတီနားလည်တာချင်းမတူဘူးအမျိုးသားမျိုးစုဖွဲ့ချုပ်ကနားလည်ပုံနဲ့ခုကနားလည်ပုံနဲ့သူချင်းမတူဘူးဒါကလည်းအတူအလုပ်လုပ်ရတဲ့ဟာတခုကြားတယ်ဖော်ထုတ်မယ်ဆိုလို့ရှိရင်ပပြေလည်းပြမရှိပါဘူးအဲ့တော့ဟိုကြိုတင်သတ်မှတ်ထားတဲ့ဟာလည်းဒီချိန်မှာဘယ်သူမှဘာမှရှိထားတယ်လို့ကျွန်တော်တော့မတွေ့ရဘူးပေါ့နော်ဒါကြောင့်မို့လို့ဖွင့်ထားတဲ့ကိစ္စတခုဖြစ်တွေ့တဲ့ကြောင့်မို့လို့ နော်အတူပြည့်ညတ်သတ်မှတ်တဲ့သတ်မှတ်ချက်တစ်ခုရဖို့ဥတည်ပြီးတော့ဒါအလုံးလုံးသွားကြလို့ရှိရင်ကျန်တဲ့တင်းမြတ်ကြီးကနော်ဘလို့မှရှောင်လဲလို့မရဘူးလို့ကျွန်တော်ထင်ပါတယ
်ငယ်တော့ဒီခါက negotiated compromise လောက်ရမှာပေါ့ဒီနှိမ့်နိုင်ပြီးတော့ shorting လောက်ရမှာကိစ္စဟု
တ်ပါတယ်ဟုတ်ပါတယ်ဘ
ူးပဲမဲ့လဲဒါဟာစီးပွားရေးချုံနိုင်တွေ့တဲ့ကူးတဲ့ငါအမျက်လူချင်းတယ်ဆိုတာမျိုးဥမာပြင်မကြသေးခင်က EU နဲ့ Britain နှိမ့်တဲ့ကိစ္စမှာတော့မှကိုယ်ပဲသာမယ်သူပဲနာမယ်ဆိုတော့နှိမ့်နိုင်မျိုးရှိသေးတယ်အခုမြန်မာနိုင်ငံမှာတိုင်းသားတွေရဲ့မျိုးသားပြန်လဲစစ်မှားရေးဆိုတာနှစ်ဖက်လုံးဘယ်လိုမှမရှိနိုင်တဲ့ကိစ္စဘာဖြစ်လို့များဒီဟာကိုစိုးရိမ်ပြီးတော့တွေ့နေရသလဲကျွန်တော်ကစဉ်းစားရကြတယ်ဆရာဘယ်လိုစဉ်းစားမလဲဘာဖြစ်လို့များဒီကိစ္စမှာအရှုံးနိုင်တွေ့စရာရှိသလားခေတိုင်းသားတွေလူကြီးနဲ့ဖက်ဒရယ်ပြည်ထောင်စုဒီ NLD အစိုးရကရောအခု the institutions တော်တော်များများကတက်မတော်ကရော democracy for ဖြစ်အောင်ဆိုတာပြောနေကြပြီးတော့ဘာဖြစ်လို့ဒီဟာကိုဥတည်ပြီးတော့သဘောညာညာသလဲကိုယ်ကပေးရမှာကိုဘာလို့အရှုံးကိုဘာအောင်ထက်ပြီးကြီးကြဲကြဲတွေ့နေရသလဲဆိုတာဖြစ်ပါတယ
်အနာရှင်တမိုင်းနဲ့ကြီးလာတဲ့လူဖွဲ့စည်းတွေမှာမှန်ငါတစ်ခုပဲရှိတယ်ဆိုတော့အစွဲတွေနားလည်မှုတွေရှိတတ်ပါတယ်အမတူကွဲပြားတဲ့ဖွဲ့စည်းတွေမှာမတူကွဲပြားတဲ့ဖွင့်ဆိုထားတဲ့သမတ်ချက်တွေတင်ငေတာတွေအမျိုးမျိုးရှိပါတယ်အော်မျိုးသားပြန်လဲတင်းမြတ်ရေးဆိုတာကအဲ့ဒီမတူတဲ့လူအဖွဲ့စည်းတွေကြားထဲကမတူတာတွေအတူရှင်တွဲနေထိုင်အလုံးလုံးနိုင်တာကိုဥတည်တာပါ။ဒါကြောင့်မို့ဒီဟာကအချိန်နဲ့သက်ဖြစ်တယ်လို့ကျွန်တော်ပြောတာပါ။အရင်ဆုံးကတော့ကျွန်တော်တို့ကအာဏာရှင်ကဖိတယ်ကျွန်တော်တို့ကစန့်ကျင်ရတယ်ခုခံရတယ်ဒီအောက်မှာညင်ညူရေးယူရတာပါ။ဒီသဘောတဘာဝတစ်ခုကမတူပါဘူး။ဒါကြောင့်မို့လို့ကျွန်တော်ဖြစ်နေအခုကဒီလမ်းကြောင်းအစ်စ်ပေါ်မှာဆာလျှောက်ကြတာဖြစ်တဲ့တရားခက်ခဲနေရှိမယ်ဒါပေမဲ့အမျိုးသားပြန်တဲ့တင်းမြတ်ရေးညီညွတ်ရေးစီလုံးညီညွတ်ရေးရှိဖို့လိုတယ်ဆိုတော့နော်ကျွန်တော်တို့ယုံကြည်မှုကပြင်းထန်တဲ့အတွေ့အကြုံမလို့ဒါကမကြခင်ကြော်လွားသွားနိုင်မှာပါနော်တခြားလူဖွဲ့စည်းတွေမှာဘလို့ကျင့်သုံးကြတယ်ကျွန်တော်တို့ကသင်ယူသွားပြီးတော့လုပ်သွားလို့ရှိရင်မကြော်လွားနိုင်စရာမရှိပါဘူးပြည်လည်းမယ်လို့ယူဆပါတယ်မပြည်လည်းတာဒီလည်းဆက်လက်ရှိနေဦးမှာပါပဲဒါကလည်းသဘာဝကျတယ်လို့ထင်တယ်တို့တော့အကျံဖက်တဲ့အဆင့်တီမရောက်ဘူး။ပြန်ပက်ဖြစ်တဲ့သဘောတီမရောက်ဘူးဆိုလို့ရှိရင်ပြည်လဲသားတွေရှိတာကလည်းငင်းငန်းစွာတဘောကွက်လဲပြီးတော့နေနိုင်တဲ့လူဖွဲ့စည်းဖြစ်သွားမှာပါပဲ
။အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အနေနဲ့အခုသွားတဲ့ကိုယ်စားလှယ်၃ယောက်ပါတဲ့ပုဂ္ဂိုလ်တွေပေါ့လေသူတို့လည်းနိုင်ငံရေးအဖြစ်အတွေ့အကြုံရှိတဲ့ပုဂ္ဂိုလ်တွေဖြစ်တယ်။အသိပညာရင်းချက်တယ်။အခုတိုင်းရင်းသားကိုယ်စားလှယ်တွေလည်းပါတယ်ဒီထက်မှာ။ဆိုတော့သူတို့ကတော့ဒီအောက်ခြေမှာလောလောဆယ်ကြုံတွေ့လာရတဲ့အခက်အခဲတွေကြာရင်မင်းတို့သဘောနဲ့မင်းတို့ဖြေရှင်းလိုက်ဆိုရက်အခွင့်အာဏာမျိုးနည်းနည်းပူပေးထားသင့်တယ်လို့ဆရာမထင်ဘူးလားကျွန်တော်တခုသတိရမိတယ်ကျွန်တော်ဟိုနဝတခေတုံကအဲဖိလစ်ပိန်းမှာအာဆီယံနိုင်ငံကြီးဝန်ကြီးအစည်းအဝေးညီလာခံကိုသတင်းလိုက်ယူတော့အဲ့မှာဝန်ကြီးကိုပေါ့ရသားဝန်ကြီးအဲ့ဒါဟာစစ်ဘုတ်ချုပ်ဝန်ကြီးမဟုတ်ဘူးအဲ့ပုဂ္ဂိုလ်ကိုသတင်းထောက်တွေကမေးတော့ဟာကျွန်တော်အထက်ကိုတင်ပြရပါဦးမယ်ဆိုပြီးတော့ပြန်ပြောတော့လူရရည်ရအခုလည်းအဲ့လိုဖြစ်နေပြီသူတို့ကကိစ္စအသေးမွှားလေးနေရာကိစ္စလေးပါလေးကိုလူပိုင်ခွင့်ပူပေးထားသင့်တယ်ဆုံးဖြတ်ခွင့်ပူပေးထားသင့်လို့ဆရာမထင်ဘူးလား
ဟုတ်ကဲ့ဆရာဟိုပါတီတွေကဟိုမျိုးလိုက်ပုံလေးစီဖွဲ့ချုပ်မှမဟုတ်ဘူးနော်တိုင်းသားပါတီတွေရောပါတီတိုင်းကသူ့ရဲ့ဆုံးဖြတ်ချက်ချပုံစနစ်တွေကိုမျိုးသားပြတ်တင်းပြန်လဲတင်းမြဲကာလနဲ့ညောညီစွာပြန်လဲစဉ်းစားသုံးသပ်ဖို့ဦးလာတယ်ပေါ့နော်အဲ့တော့ပါတီဆုံးဖြတ်ချက်စနစ်တွေကိုကြည့်လို့ရှိရင်လည်းကျွန်တော်တို့မှလဝဲဘက်ကလာတဲ့စနစ်တရားပို့ပြီးကဲနေကြတာတွေ့ရတယ်။ဥမာဘိုးဦးစီးအဲချုပ်ဘိုးဦးစီးချုပ်ကိုင်းတဲ့ဒီမိုကရေစီစနစ်မျိုးပေါ့နော်။ဒီလိုဆုံးဖြတ်ချက်ချဖို့စနစ်တွေကများနေကြတယ်။ဒါကြောင့်မို့စနစ်တွေကိုပြန်လဲသုံးသပ်ပြီးတော့ပြန်လဲပြီးဘလို့ဘိုးချုပ်ကိုင်းမှုကိုဘလို့ဖြေချော့မလဲ။ဘလို့ပေးမလဲဒီကိစ္စမှာလဲဆိုတာပြန်လဲစဉ်းစားကြရမယ်။အနေထားဖြစ်တယ်လို့ကျွန်တော်ပြောတာပါ။တော့တယ်လုံးသက်ကြနိုင်မလို့ထင်ပါတယ
်ကျွန်တော်တခုဒီနေရာမှာဆက်ပြီးမေးချင်တာကတော့မျိုးသားဒီမိုကရေစီအဖွဲ့ချုပ်ကလုပ်နေတဲ့လမ်းကြောင်းတိုင်းရင်းသားပါတီနဲ့ညှိမယ်ပေါ့လေစောစောကပြောသလိုကျွန်တော်ဆွေးနွေးကြရသလိုဒီခက်ခဲလို့ကြော်လွှားသွားပြီးတွေ့ဖြစ်ကြပြီဆိုရင်တစ်ဖက်မှာလည်းလက်နက်ကင်အင်အားစုတွေနဲ့တပ်မတော်နဲ့လုပ်နေတဲ့ပြန်လည်စစ်မြေကြီးလမ်းကြောင်းကရှိသေးတယ်ဆိုတော့ဒီလမ်းကြောင်းနှစ်ခုကဘောင်းပစီရဖြစ်သွားနိုင်တဲ့အလားလားဆရာဘယ်လိုမြင်လဲ
ရေဘူးအားဖြင့်တော့မတူဘူးထင်တယ်ဆရာ
ဘာမဲ့နှစ်ခုပေါင်းစည်းဖို့တော့မလိုဘူးလားအဲ့တော့တကယ်တမ်းအမျိုးသားပြင်လဲသစ်မြားရေးနဲ့ငင်းချင်ရဖို့အတွက်တစ်ခုနဲ့တစ်ခုဆက်ဆက်နေရမယ
်ဒီငင်းချင်ရေးနှစ်ဘက်ဒီမှာလဲပါတီတွေရဲ့အခက်ခဏတတ်တတ်ပေးထားပြီးသားပါတယ်ဆရာအဲ့တော့တချို့အကြောင်းအရာတွေကငင်းချင်ကိစ္စမှာဆွေးနွေးရမယ့်ကိစ္စတွေဥမာကချင်ကပြောတယ်ဒ ပင်လုံစာချုပ်ရဲ့အထိုင်ကနေကျွန်တော်တို့ပြောမယ်ဆိုတဲ့အားမျိုးကျွန်တော်တို့တွေ့လိုက်ရတယ်။ဒါကငင်းချမ်းရင်းနဲ့ပတ်သက်တဲ့ကိစ္စဖြစ်သွားတယ်။အခုတွေ့ဆုံနေတဲ့ကိစ္စလက်ရှိအစိုးရဖွဲ့စည်းရေးလွှတ်တော်တွေမှာဥပဒေပြုရင်ပြောင်းလဲရေးအဲ့ဒါတွေနဲ့ပုံပြီးဆက်ဆက်နိုင်မယ်လို့ကျွန်တော်ထင်တယ်။ဒါကြောင့်မို့နှစ်ခုခွဲတာကောင်းမယ်လို့ထင်တယ်
။နှစ်ခုတော့ကွဲလေဒါမှမဟုတ်တရှိန်မှာတော့ပေါင်းစည်းရမှာပေါ့တကယ်တမ်းပြန်လဲစစ်မြေးရေးနဲ့ငင်းချမ်းရေးဆိုတာဒွန်တွဲနေတာပဲ။ပေါင်းတော့ပေါင်းရမှာဒီလိုညာမျိုးက
ဥပကဟိုဟာလေကျွန်တော်နီးနာရန်တရား mechanism ရှိပြီးသားဆိုတော့ပေါက်သွားမှာပေါ့နော်ဆွမ်းကပြောနေတဲ့ဟာတွေကိုလည်း49ဖွဲ့ချုပ်ချုပ်ပုံချေကဥပဒေအထိုင်ကနေပြောမယ်ဆိုလို့ရှိရင်ဒါခုနငင်းချင်းရွှေ့နေတဲ့ဘက်မှာပို့ပြီးတော့အဲတင့်တော်ပဲထင်တယ်အဲ့ဒီဟာကနော်အဲ့ဒီမှာသွားပြီးတော့ပြန်လဲပြီးတော့ဆုံချက်ရှိမှာပေါ့ issue เสียဒါပေမဲ့ဒီဘက်မှာအခုလုံနေတာကတော့လာမယ့်9နှစ်တာကာလအတွင်းထဲမှာဘလို့ပုံစံမျိုးနဲ့လုပ်မလဲဘလို့စနစ်တွေကိုထူတော်မလဲဆိုတဲ့ဟာ ਨੇ เนาะအဲ့ဒါကဘာလဲသွားပြီးຫນွယ်နိုင်လဲဆိုလို့ရှိရင်20ရာစုပင်လုံးတတိယညီလာခံပေါ့เนาะအဲ့တော့ Union Accord ပြည်တော်စုသဘောတူညီတဲ့အပိုင်း3ရဲ့နောက်ဆက်တွဲမှာပါတယ်2020လုံလုပ်ငန်းစဉ်ဆက်ရကိစ္စတွေဆိုတာအဲ့ဒါကပုံပြီးအဓိကကြမယ်လို့ကျွန်တော်ထင်တယ်ဘာလို့လဲဆိုရင်အဲ့ဒါက2020လုံကာလမှာအကောင့်တွေ follow ရတဲ့ဟာတွေရှိတယ်